ကူတော့မြေရဲ့ပင်လယ်မှာထောင်နေချီးပြီးတော့ကျေးဇူးပြုဒုက္ခသည်တွေရဲ့အသက်ကိုနှစ်ပေါင်းများစွာကယ်တင်ခဲ့ကြတဲ့ဇနီးမောင်နှံရဲ့ရိုဟင်ဂျာရေးကယ်တင်မှုပြုလုပ်နေတဲ့အစီအစဉ်ကိုဆက်ပါမယ်။ဒီဇနီးမောင်နှံဖြစ်တဲ့ Regina Christopher Catrabon တန်းကျော်တတိဇနီးမောင်နှံဟာအခုဆိုရင်ကပ်ပလီပင်လယ်ပြင်ထဲကိုရောက်ရှိနေပြီးတော့ကျေးဇူးပြုရိုဟင်ဂျာတွေကိုကယ်တင်ဖို့အတွက်ကြိုးစားနေပါတယ်။ဒီအကြောင်းကိုဒေါက်ခင်မျိုးတက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဆင်းရဲနဲ့မှုတွေနဲ့စိတ်သေးဒုက္ခတွေကြောင့်တနည်းတနည်းကိုလူပေါင်းသိန်းနဲ့ချီပြီးဥရောပကိုထွက်ပြေးနေကြတာဖြစ်ပြီး IOM နိုင်ငံတကာရှေ့ပြောင်းအခြေချသမျှအဖွဲ့အစည်းတွေရအတောင်အမျိုးမျိုးကြောင့်ဥရောပနိုင်ငံတွေမှာအခြေချဖို့အတွက်မြေလဲပင်လဲတွေကိုချော့ဖြတ်ထွက်ပြေးရင်ပင်လဲပြင်နဲ့အသက်ဆုံးခဲ့ရသူပေါင်းဟာတက်ကြွ2000ကနေအခုချိန်ထိဆို3000ကျော်ရှိနေတာပါဒီဒုက္ခတွေကိုကူညီနေတဲ့အဖွဲ့တွေထဲမှာ American ပြည်ထောင်စု Louisiana ပြည်နယ်သားအသက်34နှစ်ရွယ်မီလီယန်နာတတိယခရစ်စတိုဖာကက်ထရန်ဘွန်ရဲ့ဇနီးဖြစ်သူအီတလီနိုင်ငံသူရဂျီနာတို့ရဲ့ရှေ့ကျောင်းသူများကမ်းလွန်ကူညီကယ်ဆယ်ရေးဌာန MOES ကကယ်ဆယ်ပေးနိုင်ခဲ့သူကဒီကောင်လောက်ရှိနေပါတယ်ဒီဖွဲ့ကိုသူတို့ဟာ2013မှာထူထောင်ခဲ့တာဖြစ်ပြီးပင်လယ်ပြင်နဲ့ဒုက္ခရောက်နေသူတွေကိုမီတာ40အရှိရှိတဲ့ Phoenix လို့နာမည်ပေးထားတဲ့တင်ပေါ်နဲ့ကူညီကယ်ဆယ်ရေးတွေကိုလုပ်ခဲ့တာပါအခုတော့အဖွဲ့သား15ယောက်ပါတယ်သူတို့ရဲ့ MOES အဖွဲ့ဟာကပ်ပလီပင်လယ်ပြင်ထဲမှာရောက်နေတာဖြစ်ပြီးမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခရောက်နေတဲ့လေကြီးကြီးရွှင်ကြတွေကိုကယ်တင်ဖို့အတွက်လုပ်နေကြတာဖြစ်ပါတယ်သူတို့ဟာကမ်းမြေနဲ့ပင်လယ်ပြင်ထဲကိုခဏခဏအစီအစီနဲ့ထွက်ပြေးလာမဲ့ဒုက္ခတွေကိုနေရောညပါမပြတ်လိုက်လံရှာဖွေနေတယ်လို့ Regina Catrabon ကFrench 24သတင်းဌာနကိုအခုလိုပြောပါတယ
် There is no body in this thing there is no NGO
အမှန်ဘယ်သူမှမရှိပါဘူးဒီပင်လယ်ပြင်ထဲမှာဒုက္ခရောက်နေတဲ့သူတွေကိုရှာဖွေတဲ့ NGO တစ်ဖွဲ့မှမရှိပါဘူးဒုက္ခရောက်နေတဲ့ရိုဟင်ဂျာတွေကိုရှာဖွေဖို့ကျမတို့ဒီကိုရောက်နေတာပ
ါသူတို့ဟာအခုခါမှာထိုင်းနိုင်ငံကမ်းလွန်ဒေသတွေမှာရောက်နေတာဖြစ်ပါတယ်ပြီးခဲ့တဲ့လတုန်းကပဲစီစီပြေရိုဟင်ဂျာအယောက်တရာကျော်ဟာလေသုံးစီးနဲ့ထိုင်းကမ်းခြေကိုရောက်လာခဲ့တယ်လို့ထိုင်းရေလက်ကအတူတူပြောကြားခဲ့ပါတယ်။ဒါပေမဲ့သူတို့ဟာရှေးရှိပြေဒုက္ခတွေကိုလက်မခံခဲ့ပဲအမြဲကြီးရဲ့ပင်လယ်ပြင်ထဲကိုပြန်ပြီးဆုတ်ခဲ့တယ်လို့ခရစ်စတိုဖာကပြောပါတယ်
။ The Thai authorities have intercepted the boat inside search and rescue region.
ထိုင်းအနာမင်းဟာသူတို့ရှာဖွေကယ်ဆယ်ရေးလုပ်နေတဲ့ဒေသထဲမှာရှေးရှိပြေဒုက္ခတွေရဲ့လေတွေကိုဖမ်းမိခဲ့ပါတယ်။အဲ့ဒီနောက်မှာသူတို့ကိုရေနဲ့အစားအစာတွေပေးပြီးတော့သူတို့သွားနေတဲ့မလေးရှားနိုင်ငံကိုသွားဖို့ပင်လယ်ထဲကိုပြန်ထွက်ခွင့်ပေးခဲ့ပါတယ်။ဒါဟာထိုင်းပြည်ရဲ့လူရိုးလှုပ်ဆင်နိုင်ငံရေးစနစ်ပါ။ဒီစနစ်ရဒုက္ခတွေကိုပင်လယ်ပြင်ထဲပြန်လွှတ်နေရှိပါတယ်
။ထိုင်းဆိုတာဟာသူ့နိုင်ငံရေပြင်ပိုင်းနဲ့ဒေသအတွင်းမှာရိုဟင်ဂျာတွေကိုရောကူညီကယ်ဆယ်တဲ့အဖွဲ့တွေလာရောက်တာကိုပါမလိုလားပါဘူး။သူတို့ရဲ့ Phoenix တံပေါ်ထိုင်းရေပြင်ထဲရောက်တာနဲ့စစ်ရေပြင်တွေအနာဂတ်နေလိုက်လာတယ်လို့ဒီလေရင်တွေကလည်းတင်မောဘောကနေကြက်ပြီးမကြမကြပြန်တန်းတတိပေးလို့ရှိတာပ
ါ I inform you Phoenix cannot anchor in the area of littoral sea of Thailand
သူတို့ရဲ့ Phoenix တင်ဘောကိုကမ်းလွန်ဒေသမှာကြောက်ချခွင့်မပေးတယ်လို့ထိုင်းကမ်းခြေကိုလည်းကတ်ခွင့်မပေးခဲ့ပါဘူးဒါအပြင်ထိုင်းအာဏာပိုင်တွေကသူတို့ကိုပြန်ပြီးနှင်ထုတ်တယ်လို့လည်းပြောပါတယ်သူတို့ဖွဲ့ဟာနေရာပင်လယ်ထဲမှာကူညီကယ်ဆယ်ရေးတွေလုပ်တုံးကြလဲအခုလိုပဲဒေသအာဏာပိုင်တွေနဲ့မကြခဏရင်ဆိုင်ခဲ့ရတာဖြစ်ပါလေသူတို့ရဲ့ပစ္စည်းတွေတိမ့်ယူတာအထူးကိုဖြစ်ခဲ့တာပါဒါပေမဲ့သူတို့ကတော့သူတို့ရဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုလက်လျှော့မှာမဟုတ်ဘူးလို့ပြောပါလေထိုင်းနိုင်ငံနဲ့ဆိုင်းရင်မွတ်စလင်အများစုနေထိုင်ရာမလေးရှားနိုင်ငံကသိရှိပြလာတဲ့ရိုဟင်ဂျာဒုက္ခတွေကိုလက်ခံတဲ့အနေအထားမှာရှိနေပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းမလေးရှားနိုင်ငံလန်ကာဗီကျွန်းကိုရောက်လာတဲ့သိရှိပြရိုဟင်ဂျာဒုက္ခတွေက1000လောက်ရှိနေတာပါ။သူတို့ဖွဲ့ဟာ2016ခုနှစ်ထဲမှာလဲအသက်အကယ်တင်ပေါ် MP Phoenix နဲ့တာဝီသွားနိုင်တဲ့ဒရုန်းနဲ့ဆက်စီကိုသုံးပြီးသိရှိပြဒုက္ခတွေကိုကယ်ဆယ်ဖို့အတွက်ကြိုးစားခဲ့ပူတာဖြစ်ပြီးလူတွေပင်လယ်ထဲမှာတည်တာမျိုးမဖြစ်တင်ပါဘူးလို့MOES Director Martin Surab ကVOA ကိုပြောကြားခဲ့ပါတယ်